မေရိကန်သမိုင်းမှာအဆိုးအဝါဆုံးပြစ်ခတ်မှုကြီးအတွင်လူအတော်များများသိဆုံးထိခိုက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့ကမ္ဘာတစ်ဝန်းကဝန်ထဲကြေခွဲကြောင်းပြောကြားတဲ့သူတွေအထက်မှာဒီအမေရိကန်သမ္မတလောင်းတွေအဖြစ်ရှင်းပြရွေးခန့်သူတွေလည်းပါပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြူသမ္မတလောင်းဖြစ်ဖို့တင်ကြားသလောက်ရှိနေတဲ့ Hillary Clinton ကလူသက်မှုကျူးလွန်တဲ့ဒီတကူကောင်းသမားတွေရန်ကနေကိုယ့်နိုင်ငံကိုကာကွယ်ရမှာဖြစ်တယ်လို့ပြောပါတယ်။အကြမ်းဖက်ဝါဒနဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုတိုက်ဖြတ်ဖို့အမေရိကန်တွေအနေနဲ့တစိတ်တဝန်းနဲ့စူးစိမ်းနိုင်တယ်လို့အဲ့ဒီလိုလုပ်နိုင်တဲ့စွမ်းရည်ရှိတယ်လို့လည်းသူကပြောပါတယ်။ဒီချင်းချောင်းမှုအနေကိုတားဆီးရမှာကူညီဖို့နိုင်ငံတွင်းကမွတ်စလင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ကိုလည်း Hillary Clinton ကတိုက်တွန်းပါတယ်။တနက်ပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုညှိညွန်းပြောဆိုသွားတာပါ။ Republican သမ္မတလောင်းဖြစ်လာဖို့ရှိနေတဲ့ Donald Trump ကတော့မွတ်စလင်တွေအနေနဲ့အကြမ်းဖက်မှုကျူးလွန်နိုင်ခြင်းရှိသူတွေနဲ့ပတ်သက်ပြီးသတင်းပေးဖို့နဲ့လက်နက်ကင်ဆာမှုဥပဒေကိုထောက်ခံကြောင်းလည်းသူကထပ်လောင်းပြောကြားပါတယ်။ဘယ်တော့မှမတူပဲကိုကိုကိုခုခံကာကွယ်ဖို့လက်နက်ကင်ဆာဖို့လိုအပ်လာတယ်လို့တကယ်လို့သာအဲ့ဒီ Night Club တွေထဲမှာnight club တွေထဲကသူတွေမှာတနက်တွေသာရှိခဲ့မယ်ဆိုရင်အခုလိုအဖြစ်ဆိုးမျိုးကြုံရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အာဖဂန်နစ္စတန်သမ္မတဟာဟာမစ်ဂဇိုက်ကတော့အမေရိကန်လူထုအနေနဲ့ရင်ဆိုင်နေရတဲ့ဒါချင်းမှုတွေကိုသူ့အနေနဲ့နားလည်တဲ့အကြောင်းနဲ့အာဖဂန်နစ္စတန်မှာဆိုရင်လည်းဒီလိုပြစ်ခတ်တပ်ဖြတ်မှုမျိုးဟာနေ့စဉ်နဲ့အမျှဖြစ်နေတာလို့ဆိုပြီးပြောပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲပြည်ထောင်ပြည်မကြီးအဲလီဇဘက်တို့ကလည်းဒီအဖြစ်ပြက်အတွက်ဝန်ထဲကြီးကွဲကြောင်းသမ္မတဥပမာစီကိုသတင်းစကားပေးခဲ့ကြပါရဲ့ရှင်။